အာရှပစိဖိတ်ဒေသတွေနိုင်ငံတွေကြားတသားတည်းဖြစ်အောင်လို့တိုးမြှင့်ဆောင်ရွက်သွားဖို့နဲ့အားလုံးပါဝင်ပြီးတော့ပုံမှန်မျှတတဲ့စီးပွားရေးဖြစ်လာအောင်ဆက်ပြီးဆောင်ရွက်သွားကြဖို့အာရှပစိဖိတ်ဒေသနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်ရေးဝန်ကြီးအဆင့်ဆွေးနွေးပွဲမှာသဘောတူခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာတောက်ကြစနေနေ့ရက်ကျင်းပခဲ့တဲ့ APEC အဖွဲ့ဝင်ကြီးအဆင့်ဆွေးနွေးပွဲမှာအဖွဲ့ဝင်တွေကြားချမှတ်ထားတဲ့ပေါင်းအတွင်းဆက်သွယ်ချိတ်ဆက်ပူးပေါင်းဆောင်ရွက်မှုတွေမှာဘာတွေတိုးတက်မှုရှိသလဲဒေသရင်းနိုင်ငံတွေရဲ့စီးပွားရေးပုံမတရားဝါပြောအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်ဒေသရင်းနိုင်ငံတွေကြားမှာချောမွေးတဲ့စီးပွားဆက်ဆံရေးဖြစ်အောင်နဲ့တိုးတက်ဖွံ့ဖြိုးရေးအတွက်တသားတည်းဖြစ်အောင်လုပ်ကြဖို့သဘောတူခဲ့ကြတယ်လို့စီးပွားဝယ်ပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်2020ခုနှစ်မတိုင်ခင်ကုံသွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအတွက်လွတ်လပ်မျှတတဲ့ဒေတာရင်းစီးပွားရေးပေါ်ဆောင်ဖို့ကိုလည်းသဘောတူခဲ့ကြပါတယ်။အာရှပစိဖိတ်ဒေတာနိုင်ငံများဝင်ကြီးအဖွဲ့စီးပွားပွဲကိုအဖွဲ့ဝင်22နိုင်ငံကစီးပွားရေးနဲ့နိုင်ငံခြားရေးဝင်ကြီးတွေတက်ရောက်ခဲ့ကြပါတယ်။ APEC ထိပ်သီးစီးပွားပွဲကိုတော့တနင်္လာနေ့မှကျင်းပမှာဖြစ်ပြီးတော့စီးပွားပွဲတက်ရောက်ဖို့အတွက်လည်းနိုင်ငံကောင်းဆောင်တချို့ဘာလီကျွန်းကိုစတင်ရောက်ရှိနေကြပါတယ်။ American သမ္မတ Barack Obama ကတော့ဖြည့်ရွေးမှဖြစ်နေတဲ့ပြဿနာတွေကြောင့်ဒီနှစ် APEC ထိပ်သီးစီးပွားပွဲကိုတက်ရောက်မယ့်အစီအစဉ်ဖြတ်ခဲ့ပါတယ်ရှင်။